ကိုဗစ် -19 ကြောင့်လူသေဆုံးတဲ့ဆိုတဲ့သတင်းမှားကိုဖော်ပြခဲ့တဲ့သတင်းဌာနအတီရာချုပ်သူရဲ့အမှုကိုအလင်းမြန်စစ်ဆေးပြီးထောင်တန်ချမှတ်ခဲ့တဲ့နဲ့ပတ်သက်လို့ပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ကရင်ပြည်နယ်ဖားမြို့နယ်ခြေဆိုင်ဒက်ပြောသတင်းဌာနအတီရာချုပ်ဦးစော်မင်းဦးခေါ်ဦးစော်ရဲထက်ကိုပုံမှန်905ခန်းနဲ့ဖမ်းဆီးဆွဲချက်တင်ပြီးစီရင်ချက်ချတာသိမြန်တာကြောင့်ဥပဒေကြောင်းရာရခုခံခြေပခွင့်အလုံးလောက်မရရှိခဲ့ဘူးလို့ဥစော်ရဲထက်ရဲ့မှုကိုလိုက်ပါဆောင်ရွက်နေတဲ့ရှင်းနေတော်မြင့်သူဆံမော်က VOA ကိုပြောပါတယ်
။ဥပဒေမှာပြဌာန်းထားတာကြတော့အမှုတဲ့ခါမှာအေးစီစီနဲ့ပြစ်ကြမယ်ဆိုတဲ့အရာတွေကပြဌာန်းထားတယ်။တရားပစ္စည်းကတော့အနေနဲ့မှမနေရအပြီးပြစ်ကြမယ်ဆိုတော့အေးပြီးတော့မြင်တာပေါ့။မြင်နေဘလို့မှတရားသူကြီးကပြောလို့မရဘူး။လဲတောင်းလာတာပေါ့ဆင်းမပြေဘူး။
မြောက်ဒီမြို့မှာကိုဗစ် -19 ရောဂါကြောင့်လူတဦးသေဆုံးကြောင်းသတင်းမှဖော်ပြခဲ့တဲ့အတွက်နိုင်ငံတော်အကြီးအကဲပြည်စင်မှုပုံမှန်905ခန့်ခွေးနဲ့ဖမ်းမြို့နယ်တရားရုံးကနေဥစော်ရဲထက်ကိုထောင်ဒဏ်နဲ့ကြာခံစေဖို့မေလ20ရက်နေ့မှာအမိန့်ချမှတ်ခဲ့တာပါ။အဲ့ဒီသတင်းကိုဖော်ပြခဲ့တဲ့ဧပြီလ13ရက်နေ့ညနေပိုင်းမှာပဲဥစော်ရဲထက်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးဖမ်းမြို့မှာရဲစခန်းမှာအချုပ်ချထားခဲ့ပြီးနောက်တလကြာမေလ14ရက်နေ့မှာပရမအကျဉ်းရုံးထုတ်စစ်ဆေးခဲ့ပါတယ်။အဲဒီနောက်သပန်းနီးပါးကြာမေလ20ရက်နေ့မှာစီရင်ချက်ချလိုက်တာကြောင့်အမှုတစ်ခုလုံးကိုတလကြော်အတွင်းအပိတစီရင်ဆုံးဖြတ်ခဲ့တာပါ။သတင်းမှဖော်ပြမိလို့နိုင်ငံတော်အကြီးအကဲပြည်စင်မှုပုံမှန်905ခခွေးနဲ့တရားစွဲတာဟာမဖြစ်သင့်သလိုဒီဖြစ်စဉ်အတွက်သတင်းမီဒီယာကောင်စီကိုကြောင်းကြားသင့်တယ်လို့ကောင်စီသွေးရမှုဦးမြင့်ကျော်ကပြောပါတယ
်။ကျွန်တော်မြင်မှာတော့ဒီပုံမှန်နဲ့မစွဲသင့်ဘူးပေါ့နော်။ဒီပုံမှန်က905ခါကဒီစကဲကိုအများကြီးတွေထိတ်ကန့်ဖြစ်စေတဲ့ဆိုတော့တခြားသောထိတ်ဆမြေတွေမှာတုံးနေတာသို့တော်ဒီသတင်းဖော်ပြမှုမှာတုံးတာတော့မျက်နှာစီလိုတဲ့ရေကျဲခြေကောင်းရှိမယ်လို့ထင်တယ်။သို့တော်ဘာဖြစ်ဖြစ်ဒီဟာကကောင်စီရောအရင်တန်ကြားတင်တာမဟုတ်နော်။သတင်းဖော်ပြမှုနဲ့ပတ်သက်။ဒါနဲ့အဲ့လိုမဟုတ်ဘဲနဲ့တန်းပြီးတော့ဟန်စီတော့တလားလောက်တင်လာတယ်ဗျာနော်စီရင်ရချလိုက်လို့ဆိုတော့အဲ့တော့မဖြစ်တင်လို့တင်ပါ
ဥစုံမင်းဦးကိုစဖန်းသွားတဲ့ချိန်ကနေနောက်ဆုံးပြစ်ဒဏ်ချမှတ်တဲ့ချိန်ထိဖြစ်စဉ်ကတော့ဒဲပြောသတင်းဌာနအကြီးတန်းသတင်းထောက်ကိုရန်အောင်စိုးကပြောပြပါတယ်
။ဒီရဲ့တင်ရဝဆိုင်မှာနောက်ဒီကိုဗစ် -19 တိုးဆုံးပြောတင်ကိုဒီနေ့ဆိုပြီးတော့ကိုဖာမြင့်နဲ့မြင့်မရေစကန်းနေခြေကားတုံးကြီးကဒီရဲ့အိမ်ကိုပန်းပါပဲ။ဆက်ပြီးရနေမှာသူ့ကိုရုတ်ထုတ်တော့ရုတ်ထုတ်တဲ့ချိန်မှာကြတော့ကျန်တဲ့ဖက်ကြီးဦးပုံမှာ169မြေသော905ခန်းနဲ့ဖွင့်တယ်တော့တေလူကဖာမြင့်နဲ့အချိန်ကြီးသူတရားသူကြီးကယမနီတပတ်ဝအဆက်လျက်ထုတ်မှတ်ပြကြတယ်နောက်ကျင်ရတဲ့ချိန်မှာသူ့ကိုဆစ်တယ်ဆစ်တဲ့ချိန်မှာပြည်လူကဆံမျက်နှာအုပ်ချုပ်မှုမဟုတ်တော့ဘဲနဲ့ခရိုင်ဦးကြီးရစီပြောတာသူ့ကိုအလောက်ကျန်တဲ့ထောက်တော်နဲ့နင်းချလိုက်တာ20ရက်နေမှာ
မြောက်ဒီကိုဗစ်လူနာတည်ဆုံမှုသတင်းဟာသတင်းမှားဖြစ်တယ်လို့သိသိချင်းဥစော်မင်းဦးကမှားယွင်းကြောင်းသောင်းပန်ခဲ့တယ်လို့ဇနီးဖြစ်သူတော်ပြပြဝင်းကပြောပါတယ်
ဒီတရင်တင်လာတော့ဟို73ရက်နေ့နေ့လယ်မှာတင်တယ်ညနေ9နာရီမှာလာဖမ်းသွားတယ်တရင်မှာဆောင်သူလာခေါ်ကြတယ်ဒီဖမ်းရက်စကန်ရောက်တဲ့အခါမှာဒီစပတ်တွေကိုဒီတရင်မှာရင်းကြောင်းပြန်လေတောင်းမှသာပြီးတင်လိုက်တယ
်ဒီလိုပြစ်ဒဏ်စီရင်ခံရတဲ့အပေါ်မှာတရားမျှတမှုကိုလိုချင်ကြောင်းလဲတော်ပြပြဝင်းကဆက်ပြောပါတယ
်ဒီပုံမှာတော့ဒီမှာလည်းဥပဒေကြောင့်နားမလည်ပါဘူးအဲဒီတရင်ဒီမှာနေတော့အတတ်မြင်ဘူးလို့တော့မြင်ပါတယ်အမှန်တရားတိုင်းတော့ဖြစ်ချင်တယ်ရှင်ဒါကမှမျိုးအသားမူလို့ပြောတာလည်းမဟုတ်ပါတရားရင်ဆိုင်နေရတဲ့အရာတိုင်းရှိတယ်အမှန်တရားအတိုင်းပြည်မြတ်တတနဲ့ဒီအမှန်တရားတိုင်းလေးဖြစ်ဖြစ်ချင်
းထောင်နဲ့ချမှတ်ခံရပြီးတော့ဥစော်မင်းဦးကိုတောင်ကလေးအချင်းထောင်မှာလက်ရှိထိန်းသိမ်းထားပါတယ်ဥစော်မင်းဦးဟာ2013ခုနှစ်ကဖားစီတန်သတင်းကြံတွေကိုစတင်ထီထောင်ခဲ့ပြီးအဲ့ဒီကာလမှာလည်းသတင်းဖော်ပြမှုနဲ့ပတ်သက်လို့အာဏာပိုင်တွေကလည်းအရေးယူတာခံခဲ့ရဘူးပါတယ်ဒေပြောသတင်းဌာနကို2019ခုနှစ်လောက်မှာပြန်လည်တည်ထောင်ခဲ့ပြီးအွန်လိုင်းသတင်းဌာနအဖြစ်သတင်းတွေကိုရေးသားတင်ပြခဲ့တာပါဥစုံမင်းဦးကိုချက်ချင်းပြန်လှုပ်ပေးဖို့သတင်းသမားများကာကွယ်ပေးရေးကော်မတီ CPG နဲ့နယ်စည်းမခြားသတင်းထောက်များဖွဲ့ RSF တို့ကမေလ22ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်အခုလိုအလင်းများစစ်ဆေးပြီးပြည်နယ်နဲ့ပြည်တံကိုချမှတ်တာဟာမြန်မာနိုင်ငံကသတင်းသမားတွေအားလုံးကိုအာဏာပိုင်တွေကချိန်ချောက်ဖိအားပေးရှင်တယ်ဆိုတာကိုပြနေတယ်လို့ RSF ရဲ့ထုတ်ပြန်ချက်မှာဝေဖန်ထားပါတယ်မြန်မာနိုင်ငံမှာ COVID-19 ရောဂါရေပေါ်ကာလအတွင်းအထူးသဖြင့်လူမှုကွန်ရက်ဆိုင်မျက်နှာတွေပေါ်မှာသတင်းမှားတွေတွေ့ရလေ့ရှိပါတယ်သတင်းမှားသတင်းသူတွေမပြန့်ပွားအောင်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကနေကြမှတ်ပေးဖို့ပြည်ထရေးဝန်ကြီးဌာနကမေလ20ရက်နေ့ကပဲစာပေးပို့ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်